မပြည်မှာလက်နက်ကိုင်အဖွဲ့အမျိုးမျိုးရှိတဲ့အနေနဲ့နောက်ဆုံးပေါ်အဖွဲ့ဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖြစ်ပါတယ်။စစ်အာဏာသိမ်းမှုကောက်ကွက်တာတွေကိုစစ်တပ်ကတိုက်ခိုက်နေလို့ပြည်သူကိုကာကွယ်ဖို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ထောက်ခံမှုအများဆုံးရတဲ့အဖွဲ့လို့ပြောနိုင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့က CNN သတင်းတောက်ချင်းပြည်နယ်အိန္ဒိယနယ်စပ်ကဗစ်တိုးရီးယားစခန်းကိုတွားရောက်လေ့လာပါတယ်။စစ်ပြည်၄000ကျော်ကိုတင်နှံပေးပြီလို့တင်နှံပေးတဲ့ချင်းအမျိုးသားတပ်ဦးကဆိုပါတယ်မြို့နယ်တိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေပါတယ် KIA ကချင်းလူမျိုးရေးတပ်ကလည်းခတာကောလင်းထိစိတ်စားတဲ့ဒဂိုင်းတိုင်းမြို့နယ်တွေမှာ PDF ပြည်သူ့တပ်ဖွဲ့တပ်တွေနဲ့ပူးပြဲပြီးတော့အာဏာသိမ်းတပ်တွေကိုတိုက်ခိုက်နေကြောင်းဇူလိုင်လ9ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာဖော်ပြပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အင်းနာတပ်ဖွဲ့တွေအကြားကြွေးခွင်နိုင်မှုအတွက်အာဏာသိမ်းတပ်ကမိမျိုးစုံနဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ပြည်သူ့ဖက်ဒရယ်တပ်မတော်ပေါ်ထွက်လာမှာကိုစိုးရိမ်နေကုန်ရပါတယ်
။အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်တစ်ခုကစစ်ဘက်ဆိုင်ရာကျင့်ဝတ်ကိုအရင်ဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။ကြီးတွေ့တိုက်ခိုက်မှုဆိုင်ရာစီရင်စည်းကမ်းနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာစစ်ဥပဒေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေပါတယ်။စစ်စင်ကြီးလုပ်တဲ့အခါဗျာသားပိုင်ဥစ္စာပစ္စည်းထိခိုက်ပျက်စီးမှုမရှိအောင်လုပ်ဖို့ဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အုံတွေကိုလေးစားဖို့ညွှန်ကြားထားပါတယ်။ဆရာနာရှင်စနစ်ရဲ့ထောက်တိုင်တွေကိုပြစ်မှတ်ထားပေမဲ့လက်နက်ချအငန့်ခံလာတဲ့တပ်သားတွေကိုဂျနီဗာစာချုပ်ပါပြဋ္ဌာန်းချက်တွေအတိုင်းလူ့ဂုဏ်သိက္ခာနဲ့အညီကောင်းမွန်စွာဆက်ဆံရမယ်လို့ဆိုထားပါတယ်။လက်နက်ချအငန့်ခံသူရဲ့မိသားစုကိုအသိပေးဖို့လဲအတန်းနိုင်ဆုံးကြိုးစားရမယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အဓိဋ္ဌာန်ပြုချက်တွေထဲမှာဖက်ဒရယ်နိုင်ငံစ်အတွက်အသက်ဆုံးမှုကိုလည်းထည့်သွင်းထားပါတယ်
။အာဏာသိမ်းတပ်ကတော့ပြည်သူ့ကာကွယ်ဆောင်ရွက်ရေးမှာအတော်ကြီးအားနည်းတယ်လို့ပြည်သူ့ဘက်ကကူးပြောင်းလာတဲ့ကလောခရယာခွန်နစ်ကဒုဗူးညွန့်နိုင်တာရှိပါတယ်။ဘာသာရေးအဆောက်အုံကိုမဖြစ်ကပ်ဖို့နဲ့စာပင်ကြောင်းမှာတတ်မဆွဲဖို့တည့်တဲ့လူတိတ်နေတယ်လို့ဆိုပါတယ်။ပြည်ရင်းစစ်ကိုရေရှည်ဆင်နွှဲလာတဲ့အာဏာသိမ်းတပ်ဟာမြင်းမြင်းသမျှလူကိုရန်သူလို့တတ်မှတ်တယ်လို့ဆိုပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်ကိုလိုနီအစိုးရတင်ပိုက်ခြင်းကစပြီးဒေသခံပြည်သူကိုရန်သူလို့သဘောထားတဲ့ဓလေ့စတင်ပေါ်ပေါက်လာပါတယ်။ပြည်သူစားကျင်မှုကိုရင်ဆိုင်နေရတဲ့ကိုလိုနီတပ်ရဲ့အဓိကရန်သူဟာပြည်သူဖြစ်လာပါတယ်။ဒါကြောင့်ပြည်သူလူထုကိုတိုက်ခိုက်တဲ့နေရာမှာအင်္ဂလိပ်ကိုလိုနီတပ်နဲ့အာဏာသိမ်းတပ်ဟာအသွင်တူကြပါတယ
်။ပြည်သူ့ဆန္ဒလေးစားတဲ့အစဉ်အလာအာဏာသိမ်းတပ်မှာမရှိပါဘူး။ဒါကြောင့်လဲ1958ကစပြီးရွေးကောက်တင်မြှောက်တဲ့ပြည်သူ့ကိုယ်စားလှယ်အစိုးရတွေကိုဖြုတ်ချပြီးအာဏာသိမ်းလာခဲ့တာဖြစ်ပါလေ။ဘဝရည်ရည်နဲ့ကိုကျိုးစည်းဝါးကိုအဓိကထားတဲ့ပြည်သူလူထုဟာသူများကျိုးဆွဲရာပါသွားတတ်တယ်လို့စိတ်တက်စစ်စင်ရေးဌာနရဲ့1958အစီရင်ခံစာမှာဖော်ပြပါတယ်။အဲ့ဒီအချိန်ကစပြီးပြည်သူလူထုကိုစစ်တပ်ကဩဇာပေးလာတာဖြစ်ပါတယ်။တရားပြည်လုံးအုံကြွကန့်ကွက်ဆန္ဒပြတဲ့1988မှာအာဏာသိမ်းချက်ပြန်ပေါ်လာပါတယ်။ကိုရုံမှူးကြီးကစပြီးအရာရှိအရာခံအတက်တသားတွေကိုကြိုးစားကြပါတယ်။စစ်တပ်တိုးချဲ့တာကြောင့်လူစုကြဘိုးနဲ့ဓာစုမှုကျိုးလွန်ထားသူတွေတတ်ထဲရောက်လာတာမို့စိတ်တက်ရေးရမှာအလွန်နေကြသွားပါတယ်။
အနာသိမ့်တာဟာစီရေးစီပေါ်ရေးဘာသာရေးစတာတွေမှာဝင်ရောက်ပွင့်နောက်ပြီးတိုင်းပြည်ကိုကျိုးကိုင်နိုင်ဖို့အတွက်အများအားလုံးပန်းနေပါတယ်။ရှင်းသမိုင်းပြတိုင်းမှာစစ်ဘူးရေးရာအပြင်စက်ကူရဲ့မဆလာရဲ့ငါးမွေမြူရေးဇေဒီပထိုးမိသားလန်ဒေသိတ်ကောက်ကွင်းအိမ်ယာစတာတွေတပ်ပရဏံပေါင်းပြတ်တာထားတာကိုကြည့်ရင်စစ်တပ်ဆွတ်ဖက်တဲ့နေမျိုးကိုခံမနိုင်ပါတယ်။စစ်တပ်ပြောသမျှတပြည်လုံးကယုံရမယ်ပုံစံကိုတီထွင်ထားတာဖြစ်ပါတယ်။ဒါပေမဲ့ခေတ်လူငယ်တွေဟာအာဏာသိမ်းတပ်ကိုအယုံကြည်မရှိကြတော့ပါဘူး။စစ်အာဏာသိမ်းမှုကိုလက်မခံနိုင်လို့စပယ်လက်ချက်နေနေကတက်ခတ်ထွက်လိုက်တဲ့ယာရုအမြင့်ဆုံးအရာရှိဟာကလောအခြေစိုက်ခလာရခွန်နစ်ကပုံမှုညွတ်နိုင်ဖြစ်ပါတယ်။စစ်အာဏာသိမ်းတာဟာတိုင်းပြည်ကိုစစ်တပ်ကအမှောင်ပေးဆွဲခေါ်တဲ့လောက်ရဖြစ်တယ်လို့သူကမြင်ပါတယ်။နိုင်ငံရေးဝင်ရှုပ်တဲ့တပ်မတော်ရဲ့လှုပ်ထုံးလုပ်နည်းကိုမကြိုက်သူတွေတတ်တဲ့မှာအများကြီးရှိတယ်လို့ဆိုပါတယ်။အာဏာသိမ်းတပ်ကလည်းပြည်သူ့ကာကွယ်ရေးတပ်မတော်ကိုကူးပြောင်းလာသူတွေ တဖြည်းဖြည်းများပြားလာတာဟာပြည်သူတော်လှန်ရေးအတွက်အထက်အားဖြစ်ပါလိမ့်ခင်ဗျာ။